စစ်ကောင်စီတပ်နဲ့ TNLA တန်းအမျိုးသားလွတ်မြောက်ရေးတပ်ဦးဆောင်တဲ့ပူးပေါင်းတပ်တွေအကြားရှမ်းမြောင်းနဲ့မန္တလေးတိုင်းအတွင်မြို့နယ်၄ခုမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီကနေ့ဆိုရက်တစ်ပတ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။ဒီတိုက်ပွဲတွေအတွင်ဘုံနဲ့လက်နက်ကြီးလက်နက်ငယ်ထိမှန်တာကြောင့်အရက်သားတွေထိခိုက်ဒေဆုံးရတာတွေရှိနေတယ်လို့တနင်္လာနေ့ကဆိုရင်ကြောင်မဲမြို့မှာအရက်သား၃ဦးဒေဆုံးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ဒီ
ကနေ့ပိုင်းကဟော၃ရက်ပြည့်တယ်။မနေ့က၃ရက်ပြည့်တယ်။လက်ကလေးနေရာမင်းလေးတည်းအဲ့တချို့လည်းကြည်ကြည်ဆံကြည့်တယ်ဗျတချို့လည်းလက်နဲ့ကြည့်ပြောကြည့်တယ်လို့ပြောဒါပေမဲ့လက်နဲ့ကြည့်ရတော့မသိဘူ
းကြောင်မဲမျိုးကို TNL နဲ့ပူပေါင်းတပ်တွေကထိန်းချုပ်ထားပြီးစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဆက်ရှိနေရမှာမကြာခဏလက်နဲ့ကြည့်တန်တွေကြားနေရကြောင်းလည်းဒေသခံတွေကပြောပါတယ်မနေ့ညနေကတီဘောမျိုးစံဖိတ်ရက်ွက်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့ပြီး9ယောက်ထိခိုက်ဒဏ်ရာရမှာ2ယောက်ကဒဏ်ရာပြင်းထန်တာကြောင့်ဒီကနေ့မနေ့မှာလာရှိုးစေးရင်ကိုပို့ဆောင်ထားတာကြောင့်လူမှုကူညီဆောင်နေသူတယောက်ကပြောပါတယ်ဒေတာတွင်လူခွင့်ရေးဆိုင်ရာတည်င်းအချက်လက်တွေကိုကောက်ယူစုဆောင်းနေတဲ့တန်အန်းအမျိုးသမီး TWO ရဲ့ပြောရေးဆိုခွင့်ရှိသူကတော့လက်ရှိတိုက်ပွဲတပတ်တာကာလအတွင်းအ ਨੇ ဆုံးအရက်သား14ယောက်သေဆုံးခဲ့ကြောင်းခုလိုပြောပါတယ
်ကျမတို့သရင်အရာပေါ့နော်မနေ့တနေ့အချိန်ပေါ့ဒီမနေ့ရဲ့ဒီနေ့တော့ပြန်ပြီးတော့ update ထားတာတော့မရှိသေးဘူးပေါ့နော်ဆိုတော့ဒီနေ့တော့ရထားတဲ့သရင်အရာဆိုရင်တော့ဒီရက်သားသေဆုံးတဲ့ဟာကစုစုပေါင်း14ဦးရှိတယ်အာတရန်ရတဲ့သူကတော့16ယောက်အထက်တော့ရှိရပေါ့နော်ဒီတေဆုံးတဲ့ရှင်ရောတန်ရရတဲ့ရှင်ရောအဲ့ထက်တော့ပိုလေဒါပေမဲ့တော့လို့ဆယ်ကျွန်မတို့ကဟိုပြင်းပြင်းထန်ထန်မရသေးတဲ့အပိုင်းတွေတော့ရှိနေပါဘောဟုတ်
ဒီစင်းထဲမှာတနင်္လာနေ့ကြောင်မဲမျိုးမှာတေဆုံးတဲ့3ယောက်မပါဝင်သေးပါဘူးတောက်ကြနေ့ကတေဆုံးသူ6ဦးနဲ့ဒဏ်ရာရသူ10ဦးကျော်စင်းရရှိတာကြောင့်နဲ့အခြားဒေသထက်ကြောင်မဲမျိုးမှာအထူးကအသေးဆုံးပိုများနေကြောင်း TWO ကပြောဆိုထားတာပါတန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးကတော့တပတ်တာတိုက်ပွဲကာလအတွင်းအရက်သားတေဆုံးသူ25ကျော်ဒဏ်ရာရသူ30ကျော်နဲ့စစ်ဆောင်ပြည်သူ1000ကျော်ရှိကြောင်းပြောပါတယ
်ကျမတို့မှတ်ထားတဲ့ဒီမစုဆောင်ထားတဲ့စီးရင်အရာဆိုရင်တော့ဒီတပတ်တာအတွင်းမှာအရက်သားက25ကျော်ကျော်တေဆုံးပြီးတော့မှ30ကျော်ကထိခိုက်ဒဏ်ရာရတယ်ပြင်းဒုက္ခတဲ့1000ကျော်ကျော်တော့ပြင်းတယ်ရစုခါပြီးတော့မှဒုက္ခတဲ့ဖြစ်အသိရှိနေအောင်တွေ့ရတယ်
ဒီကနေ့မှလည်းရှမ်းမြောက်ဒေသကနောင်ချိုရှိအမှတ်66ဒုံးတက်ရင်ကြောင်မဲကခမာယ901 902နဲ့မိုးမိတ်ရဲစခန်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းနဲ့မိုးကုတ်ဘက်ကတော့သတင်းမရသေးကြောင်း TNL ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာ9လကြာအပြည့်အခက်ရစဲပြက်ပြဲပြီးတိုက်ပွဲတွေပြန်ဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးရှမ်းပြည်မြောက်ပိုင်းမှာတကြောပြန်တိုက်ပွဲတွေအပါအဝင်နိုင်ငံအနှက်လက်နက်ကန်ပဋိပက္ခတွေကြီးထွားလာနေတာကြောင့်အရက်သားတွေလုံခြုံရေးစိုးရိမ်ရကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNO ချာကလည်းဒီသတင်းပတ်ထဲမှာပဲသတိပေးထားပါတယ်ခင်ဗျာ